ရေပြင်ပိုင်းနဲ့အငင်းပွားမှုမှာပုံမအကောင်းလာဖို့ရွယ်ပြီးတော့ရေပေါ်နျူကလ িয়ার တပ်ပေါင်းဖိုရီကိုတောင်တရုတ်ပင်လယ်ပြင်ထဲမှာထားရှိဖို့တရုတ်နိုင်ငံကဆက်လက်ဆောင်ရနေတယ်လို့အမေရိကန်နိုင်ငံကသတိပေးလိုက်ပါတယ်။တင်မောတွေနဲ့နျူကလ িয়ার တပ်ပေါင်းဖိုရီတည်ဆောက်မဲ့အစီအစဉ်ကြောင့်အင်းနီချင်းတိုင်းပြည်တွေနဲ့ဆက်ဆံရေးပုံမတင်းမာလာနိုင်တယ်လို့ပဲတဘာဝပတ်ဝန်းကျင်အတွက်လည်းအငြင်းရှိတယ်လို့လှိလာသူတွေကသုံးသပ်ပါတယ်။တရုတ်မီဒီယာတွေကတော့အန္တရာယ်ရေးကြောင်းစွန့်ရင်အဖြစ်တင်မောတွေပေါ်မှာနျူကလ িয়ার တပ်ပေါင်းဖိုအသေးစားတွေထားရှိတာဟာအခြေစိုက်စခန်းတွေကိုဒါမှကအခြားတင်မောတွေအတွက်ရွေးရှာစွန့်အင်တွေပန်တွေဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါတယ်တပ်ပေါင်းဖိုရဲ့ဘေကင်းလုံးကြုံမှုထိရောက်မှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိတာကြောင့်တရုတ်အစိုးရကပြည်ခရိုင်နယ်မှာရေပေါ်ရွေးရှာနျူကလ িয়ার တပ်ပေါင်းဖိုအစီအစဉ်ကိုရှင်းလာခဲ့တယ်လို့ South China Morning Post သတင်းမှာဖော်ပြပါတယ်ဒါပေမဲ့လည်းအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်တွင်းကကျွန်းတွေကိုလက်စစ်တအားပေးဖို့ဆိုပြီးတော့တရုတ်ကရေပေါ်အနုမျိုးတပ်ပေါင်းဖိုရဲ့ကိုဆက်ပြီးတော့တည်ဆောက်နေတယ်လို့ American Indo-Pacific Data ကုကဲမှုစစ်ဌာနချုပ်ရဲ့ American နိုင်ငံခြားရေးဌာနအရာရှိတွေကဒီလအထက်မှာပဲပြောဆိုထားတယ်လို့ Washington Post သတင်းစာကြီးကဖော်ပြခဲ့ပါတယ်